စစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်မှာကရင်ပြည်နယ်အတိုင်းအမြန်ကောင်စီ KSCC ကသူတို့ဖမ်းဆီးထိန်းသိမ်းထားတဲ့126ဦးတွေကတရုတ်နိုင်ငံသား၄ဦးအပါအဝင်24ဦးကိုလွှင့်ရေးချမ်းသာခွင့်ပေးလိုက်တယ်လို့ KSCC ရဲ့ပြောရေးဆိုခွင့်ရှိသူကVOA ကိုပြောပါတယ်။နိုင်ငံတကာဖွဲ့စည်းတွေရဲ့တောင်းဆိုတာနောက်ပြီးတော့လူသားချင်းစာနာထောက်ထားမှုနဲ့အကျဉ်းသားတွေကိုခံဝင်ဂတိထိုးခိုင်းပြီးတော့ပြန်လ ပြည်သူ့ကာကွယ်ရေးအဖွဲ့တွေကိုအခြေခံပြီးကိုယ်ပိုင်အုပ်ချုပ်ရေးပုံစံနဲ့ကရင်နီပြည်နယ်အတိုင်းအမခံကောင်စီအနေနဲ့ထိန်းချုပ်အုပ်ချုပ်နေရမှာရာဇဝတ်မှုကျူးလွန်သူတချို့နဲ့မြန်မာစစ်တပ်တရင်ပေတွေမြန်မာအစိုးရဝန်ထမ်းတချို့ကိုပါဖမ်းဆီးထားတာပါအခုလွတ်ပေးတဲ့အထဲမှာတော့စစ်ကောင်စီတရင်ပေဒလန်အဖြစ်ဆွဆွဲခံရပေမဲ့တပ်တွေမခိုင်လုံသူတွေနဲ့နေစာဝန်ထမ်းတွေကိုပြန်လွတ်ပေးတာလို့ KSCC ပြောခွင့်ရသူကပြောပါတယ်
ကျန်တော့လူတွေချင်းမှာတော့ခက်မများကဟွာပေါ့လေဒီအမှုတွေကတိတ်မကြည့်လေးဘူးပေါ့နော်ဟွာဒလန်အဖြစ်တန်တရားနဲ့ဖန်ထားတဲ့လူတွေအနောက်သူစစ်ကောင်စီဝန်ထမ်းပေါ့နော်ဝန်ထမ်းဆိုတာကတော့သူကလည်းမိသားဝန်ထမ်းနဲ့ရှိတယ်အဲ့လိုမျိုးတွေနောက်ရင်းတယ်အဲ့လိုမျိုးပါလာပေါ့လေသူတယောက်ကြီးကတော့သူတို့ကတရားမဝင်ကြီးပွားရေးဝင်လောက်တာပေါ့လေအဲ့လိုမျိုးကြီးပါကျွန်တော်ခုစီရင်ကတော့ရထားတာ24ရက်ပေါ့လေ
အခုပြန်လွတ်ပေးတဲ့တရုတ်နိုင်ငံသားတွေဟာစစ်တပ်အာဏာသိမ်းတဲ့ကာလမှာစစ်ကောင်စီခွင့်ပြုချက်နဲ့ဒေသတွေလာရောက်စီးပွားရေးလာလုပ်နေသူတွေဖြစ်တယ်လို့သိရပါတယ်။ KNP နဲ့အတိုင်းအမခံကောင်စီ KSCC အဖွဲ့ဟာတော်လှန်ရေးလက်နက်ကိုင်အဖွဲ့အစည်းတွေ၊နိုင်ငံရေးပါတီတွေ၊အရက်ဖတ်အဖွဲ့အစည်းတွေ၊လူငယ်တပိတ်ကော်မတီတွေ၊အမျိုးသမီးအဖွဲ့အစည်းတွေအနိုင်ရလွတ်တော်အမတ်တချို့နဲ့2021ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ဧပြီလလောက်ကစတင်ဖွဲ့စည်းထားတာပါ။အခုလိုလွတ်ပေးသူတွေရှိပေမဲ့ KNP ပြည်နယ်အတိုင်းအမခံကောင်စီလက်ထက်မှာဖမ်းဆီးထားသူတရာကျော်ကျရှိနေတယ်လို့သိရပါဗျ။မြန်မာစစ်တပ်ကစစ်သားတွေ၊မြန်မာစစ်တပ်တရင်ပေးဒလန်အဖြစ်ဆွဆွဲခံရသူတွေ၊မတိမ်မှုကျူးလွန်သူတွေနဲ့မူရစေဝါအယောင်ဝယ်လုပ်သူတွေဖြစ်ပြီးသူတို့ကိုနှိမ်ပယ်နှိပ်စက်မှုမပြုဘဲလူခွင့်ရေးနဲ့အညီထားရှိတယ်လို့ KSCC ကပြောပါဗျ။
အဲ့ဒီမှာတော့မြင်းမြင်းရှိတာပေါ့လေဒလန်အမခံဖြစ်ကခန်မယက်တီရောလှုပ်ရှားပြီးနေတဲ့လူပါပဲနောက်ပြီးတော့ကျွန်တော်တို့ဦးစီဝါကိစ္စနဲ့ပတ်သက်လို့မှပါတယ်ရောင်းဝယ်ထောက်ကမ်းမှုတွေပါပဲနောက်စစ်သုံးပန်းနဲ့လည်းပါစစ်သုံးပန်းဆိုတာကတက်ကွဲမှာစိုက်ပြီးတော့မှဟိုဘယ်လိုပြောမလဲအများခံတာမဟုတ်ပဲနဲ့သူတို့မိတဲ့လူတွေပါတော့ပေါ့နော်မတိုင်းမှုတွေကအဆမပေါ့ဗျအဲ့လိုမျိုးတွေပါနေတယ်အချုပ်ခံတော့ကျေဝန်ထားတယ်ကောက်ကောင်းမှုမှထားပါတယ်သူတို့လည်းသူမြင့်ပြီးနေတယ်သူတို့ခံစားခွင့်ရှိတော့ဒီစင်ကြီးပန်းစုစီဘူးလို့လူလူလာတရားစီပိုင်ခွင့်ရစားပိုင်ခွင့်ရှိအောင်အဲ့ဒီစီမံထားပါတယ
်ပြီးခဲ့တဲ့ဧပြီလလောက်ကတော့စစ်ကောင်စီတပ်ဖွဲ့နဲ့လျှက်စစ်ဝန်ထမ်းတွေအပါအဝင်26ဦးကိုကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ကဖမ်းဆီးထားတာရှိပါတယ်အခုလွတ်ပေးတဲ့အထဲမှာတော့ဒီလူတွေမပါဝင်ပါဘူးစစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီဖမ်းဆီးထားတဲ့သူတွေကိုပြန်လွတ်ပေးဖို့တောင်းဆိုထားပါတယ်စစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေအကြမ်းဖက်ဖြိုခွဲခံရပြီးတဲ့နောက်နိုင်ငံတော်ဝန်လက်နက်ကိုင်ခုခံမှုတွေရှိခဲ့ရမှာကြားပြည်နယ်ဟာလက်နက်ကိုင်ခုခံမှုအကြီးဆုံးနေရာတစ်ခုဖြစ်ခဲ့ပါတယ်။အခုချိန်အထိလည်းနေရာတော်တော်များများမှာတိုက်ပွဲတွေရှိနေပြီးပြည်နယ်တစ်ခုလုံးမှာမြန်မာစစ်ကောင်စီအုပ်ချုပ်ရေးတည်ရောက်မှုမရှိသေးပါဘူးရှင်။